ထိုင်းနိုင်ငံဆူဖန်ပူရီခိုင်မှာပျောက်ဆုံးနေတဲ့ကလေးငယ်ကိုသတင်းတပတ်ကျော်အကြာမှာပြန်ရှာတွေ့ပြီးဖြစ်ပေမဲ့အသက်ရှင်လျက်တော့မဟုတ်ပါဘူး။ပျောက်ဆုံးသွားတဲ့နေရာနဲ့မလန်းမကန်းကရေကန်ထဲမှာတည်ဆုံးနေတဲ့ကလေးရဲ့ရုပ်အလောင်းကိုဒီဇင်ဘာလ25ရက်ဒီကနေ့ခရစ်မတ်နေ့မှာရှာပြီးတော့တွေ့ရှိတာဖြစ်ပြီးလိုအပ်တဲ့စစ်ဆေးမှုတွေဆက်လုပ်သွားမယ်လို့မြို့ပိုင်ကပြောပါတယ်။ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံဆူဖန်ပူရီခရိုင်တွင်းကဧကပေါင်းရာနဲ့ချီကျဲဝင်းနဲ့ကြံတော်ထဲမှာဒီဇင်ဘာလ18ရက်နေ့မနေ့ကလေးကပျောက်ဆုံးသွားခဲ့တဲ့နှစ်နှစ်သားအရွယ်မြန်မာကလေးငယ်ရဲ့ရုပ်အလောင်းကိုပျောက်ဆုံးသွားတဲ့နေရာနဲ့5ကီလိုမီတာလောက်အကွာကရေကန်ထဲမှာဒီဇင်ဘာလ25ရက်နေ့ကပြန်တွေ့ခဲ့တဲ့အကြောင်းဒီကနေ့ညနေပိုင်းမှာလုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစုဖန်ပူရီမြို့ပိုင်ဝမ်ချိုင်းထနဝုံကပြောဆိုသွားတာပါ
ဆိုนะครับเนื่องจากว่าเด็กเสียชีวิตมาหลายวันแล้วนะครับแล้วก
็ကျွန်တော်တို့ဟာရှာဖွေရေးလုပ်ငန်းစဉ်ကိုဒီကနေ့လုပ်တဲ့အခါမှာပျောက်ဆုံးနေတဲ့ကလေးကိုရှာတွေ့သွားပါပြီကလေးပျောက်သွားတဲ့နေရာနဲ့5ကီလိုအကွာမှာကလေးတည်ဆုံးနေတဲ့အလောင်းကိုတွေ့ရပါတယ်ကလေးဟာသာမန်သွေးရိုးသားရိုးနဲ့တည်ဆုံးတာလားလမ်းစားပျောက်တာမျိုးတွားလာရင်တည်ဆုံးတာလားတဦးတယောက်ကတက်လိုက်လို့တည်ဆုံးသွားတာလားဆိုတာကျွန်တော်တို့ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်ကလေးရဲ့အလောင်းကိုတော့ဆေးရုံကိုယူသွားပြီးဆေးစစ်ချက်တွေလည်းယူရပါမယ်။ကလေးကတေဆုံးသွားတာရက်နဲ့ချီကျသွားပါပြီ။ဒီကလေးဘလို့တေဆုံးသွားတယ်လဲဆိုတာကိုအလောင်းတွေ့တဲ့နေရာကတက်တဲ့အထောက်ထားတွေကိုကြည့်ပြီးကျွန်တော်တို့စစ်ဆေးနေပါတယ်။မြုပ်ကင်းဆိုင်ရာကျွမ်းကျင်သူတွေလည်းပါဝင်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ဒီကလေးပျောက်ဆုံးသွားခဲ့ပြီးတဲ့နောက်ဒီဇင်ဘာလ19ရက်နေ့ကစလို့ထိုင်းအနာပိုင်တွေကရဟယင်သုံးရှာဖွေတာမျိုးရေငုပ်သမားတွေလူဝင်အားတွေစင်နေအနက်ခံခွေးတွေကိုသုံးပြီးရှာဖွေခဲ့ကြတာဖြစ်တယ်လို့ကြံကားတွေမောင်းတဲ့နေရာက CCTV မှတ်တမ်းတွေကိုကြည့်ပြီးမတင်ငါပွဲရာဖြစ်တဲ့ကားသမားတွေကိုစစ်ဆေးတာကြံငင်းတဝိုက်ကအိမ်တချို့ကိုဝင်ရောက်စစ်ဆေးတာတွေကိုလည်းလုပ်ခဲ့ပါတယ်အခုခါမှာတော့ကလေးဟာသွေးရိုးသားရိုးတည်ဆုံးတာဟုတ်မဟုတ်ဆိုတာကိုစက်ပြီးတော့စစ်ဆေးသွားမယ်လို့လည်းမြို့ပိုင်ကပြောဆိုသွားပါတယ်ရှင်